မြောက်ကိုရီးယားနိုင်ငံထဲမှာလူမြင်ကွင်းမှာဆင်းကွက်မြက်လေရှိတဲ့ရာနဲ့ချီတဲ့နေရာတွေကိုဖော်ထုတ်နိုင်ပြီလို့ဆိုးအခြေစိုက်လူခွင့်ရေးအဖွဲ့ဖြစ်တဲ့ Transitional Justice Working Group ကပြောပါတယ်။အဲ့ဒီနေရာ323နေရာအတိအကျဘယ်မှာရှိတယ်ဆိုတော့ကိုရောမြောက်ကိုရီးယားအစိုးရကခြေရာဖြတ်ပြစ်မှာဆုတဲ့အတွက်မပြောပေမဲ့မြစ်တွေလေကွင်းတွေနဲ့တောင်ကုန်းတွေပြင်ဈေးတွေနဲ့စာတင်ကျောင်းတွေလည်းပါတယ်လို့ပြောပါတယ်။ဒီအဖွဲ့အစီရင်ခံစာမှာလူ၁၀ယောက်ကိုကွက်မြက်အဖွဲ့ကတနက်နဲ့တပြိုင်နက်ပြစ်တက်ခဲ့ကြောင်းပါရှိပြီးတော့ရာနဲ့ချီတဲ့လူတွေရှင်းမှာကွက်မြက်အဓိကအကြောင်းကလူတွေစိတ်ထဲအကြောက်တရားတွေဖြစ်ပေါ်အောင်လို့ဆိုပါတယ်။ဒီလိုကွက်မြက်တဲ့အဖြစ်အပျက်တွေအခုနောက်ပိုင်းမှာညွန်နေလာပြီးမဲ့လှိဝဲကွက်မြက်ခံရသူတွေပိုများလာသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီလိုကွက်မြက်ခံရတဲ့သူတွေထဲမှာအုတ်ချုပ်သူအခွင့်ထူးကံပုံကိုယ်တွေလည်းပါဝင်နေပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ဦးလေးတော်ဆက်သူလည်း2013မှာအကွက်မြက်ခံရပါတယ်။အလားတူအမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ကိစ္စဆွေးနွေးပွဲမအောင်မြင်ဖြစ်ခဲ့လို့ဆွေးနွေးပွဲမပါဝင်ပတ်သက်ခဲ့သူမြောက်ကိုရီးယားအရာရှိတချို့အခုလတွင်ကွက်မြက်ခံရတယ်လို့လည်းတောင်ကိုရီးယားမီဒီယာတချို့ကရေးပါတယ်။ဒါပေမဲ့ဒီလိုရေးသားချက်တွေကိုအတည်ပြုလို့မရနိုင်ပါဘူး။တခါလေမြောက်ကိုရီးယားကအကွက်မြက်ခံရတယ်လို့သတင်းထွက်နေသူကနောက်ပိုင်းမှာပြန်တွေ့လာလို့ဖြစ်ပါတယ်။